နေစရာအီမေကဘာကမြန်မာနိုင်ငံမှာမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီကလာတစ်လျှောက်လုံးစာပေနဲ့စာနေစဉ်ဆိုင်ရာမူဝါဒနဲ့အညီမီဒီယာတွေတင်ကြားခံခဲ့ရပါတယ်စာပေစီစီကြီးလည်းရှိတာမို့တင်ကြားတဲ့စာနေစဉ်မူဝါဒအောက်ကနေပဲမီဒီယာသမားတွေခက်ခက်ခဲခဲဖြတ်ကျော်လာရပြီးတဲ့နောက်တမိုင်းတစ်ခွေမှာစာပေစီစီကြီးမရှိတော့ပဲအင်တာနက်လည်းသုံးဝင်ရလာပြီးတက်နိုင်သူတိုင်းမိုဘိုင်းဖုန်းကင်လာနိုင်ချိန်မှာပြည်ရင်းမှာဘာတစ်ခုဖြစ်ဖြစ် Facebook လူမှုကွန်ရက်ကနေမနစ်မဆိုင်ပဲတစ်ဆင့်ကတစ်ဆင့်ကဘာအနှံ့သိရှိရပါတယ်ပြောရရင်လက်ထဲမှာမိုဘိုင်းဖုန်းတစ်လုံးရှိနေရင်တွေ့ရကြုံရမြင်ရသိရတာတွေကိုလူတိုင်းသိအောင်ဖြန့်သွားနိုင်ပါတယ်မြင်တွေ့တာတွေသိတာတွေကိုအင်တာနက်မှာတင်လာရင် Citizen Journalist ဆိုတဲ့လူမှုသတင်းသမားဖြစ်မှမသိဖြစ်လာပါတယ်ဒီလိုသိချင်းသိတာမြင်တာကိုဖြန့်ဝေခြင်းစိတ်ရှိရင်Citizen Journalist ဖြစ်နိုင်တယ်လို့ကိုယ်တိုင်သိပ္ပံသမားမဟုတ်ပေမဲ့သဘာဝလောကကိုသိပ္ပံဤကျသူတည်သနာလုပ်နိုင်မှုတနည်းတပုံပံ့ပိုးပြီးတဲ့ Citizen Scientist လူမှုသိပ္ပံသမားလည်းဖြစ်နိုင်ပါတယ် Citizen Scientist ဆိုတာဘာပါလဲဗြိတိန်ခြေစိုက်ဇီဝမျိုးစုံမျိုးကွဲတွေအရေးပါတာကိုပညာပေးနေတဲ့ Ecosapien အဖွဲ့ဝင်ဇီဝဗေဒပညာရှင် Philip Taylor ပြောတာကတော့
Citizen Scientists are simply volunteers.who go out and collect data. These volunteers...
လူရုသိပ္ပံသမားဆိုတာအပြင်ထွက်ပြီးအချက်လက်တွေစုဆောင်းပေးတဲ့စေတနာဝန်ထမ်းတသက်ပါပဲ။ဒီစေတနာဝန်ထမ်းဆိုတာအလွာမျိုးစုံကလူတွေပါ။တဘာရင်ဝါရင်တက္ကသိုလ်ဂတိကကနေဖားတကောင်ဘဝသတိထားမိတဲ့လူ ठी ပါဝင်ပါတယ်။လူရုသိပ္ပံသမားဟာသိပ္ပံပညာရဆိုင်ရာကဏ္ဍရအမျိုးမျိုးမှာရှိနေပါတယ်လို့ပြောထားတာပါ။လူရုသိပ္ပံသမားဟာဂေယစနစ်ထိန်းသိမ်းရေးအတွက်လည်းအရေးပါပါတယ်။ပညာနဲ့မှတဏှာကြီးမှာငှက်ပနကောင်လာနာတယ်။လက်ပြဘယ်နှကောင်စရာတွေရေးတွက်တာကစလို့ပင်ပင်ကြီးလာတာကိုလစ်လာတာနဲ့မြင်းငရင်လှုပ်တဲ့နေရာကိုလူမှုကွန်ရက်မှာတင်တာအဆုံးသိပ္ပံပညာရှင်တွေရဲ့သုတေသနလုပ်ငန်းကိုအထောက်အပံ့ပေးတာမို့လူမှုသိပ္ပံဟာအများကိုအကျိုးပြုပါတယ်။ DTT ပုသက်စေပိပင်လိုက်ဖို့အကြောင်းဖန်လာတာကလည်းပုသက်စေအစိတ်အကြောင်း Silence Prince ကိုရေးသားတဲ့အမေရိကန်သိပ္ပံပညာရှင် Richard Carson C. Massachusetts ပြည်နယ်ကတငရင်းတယောက်ရေးလိုက်တဲ့စာချုပ်ပဲဖြစ်ပါတယ်။ငှက်ကြီးတွေတဖြုတ်ဖြုတ်သေကုန်တယ်လို့စာလမ်းပေါ်ရာကိုအခြေခံပြီးသူတေသနလုပ်တဲ့အခါပုသက်စိတ်အနေရကိုသိရပါတယ်။ဒီနေရာမှာ Richard Carson ရဲ့တငယ်ချင်းဟာလူမှုသိပ္ပံသမားဖြစ်သွားပါတယ်။အချို့နိုင်ငံတွေမှာတော့ဆိုရလူမှုသိပ္ပံ Citizen Science ဌာနတွေအပြင်သီးခြားထူထောင်ထားတဲ့အဖွဲ့တွေရှိပါတယ်။မြန်မာနိုင်ငံမှာ citizen journalist ဆိုတဲ့လူမှုသတင်းသမားတွေရှိလာသလိုတချင်ချင်းမှာ citizen scientist ရှိလာနိုင်ပါတယ်။ဒီမတိုင်ခင်စာကြားမှာအဖွဲ့အစည်းနဲ့မဟုတ်ပဲတကူတော့လူမှုသိပ္ပံသမားဖြစ်နိုင်ပါတယ်။ဒါပေမဲ့မြမဝင်းကျင်မှာကြုံရတဲ့အလေးထားကိုမကွေးအစိမ်းရောင်ကွန်ရက်သဘာဝပတ်ဝန်းကျင်ရေရှည်တီတန်ရေးအဖွဲ့တာဝန်ကကိုအိုလာပြောပြတာက
မြန်မာနိုင်ငံရဲ့ထုံးစံအရလုတ်တဲ့လူတွေကိုအားမပေးတဲ့ကိစ္စလည်းပါတယ်။ဥပမာပြပေါ်ဝင်ထိန်းသိမ်းလုတ်တဲ့လူတွေကိုအားမပေးတာနောက်ထပြီးတော့စွန့်ဦးတီထွင်လုတ်တဲ့လူတွေအားမပေးတာရေရှည်မပါတဲ့ကိစ္စတွေတော်တော့မကွေးမှာပေါ်ဝင်ထိန်းသိမ်းရနေပြီးတော့မှနှစ်လတစ်ကြိမ်လောက်အစည်းအဝေးလုပ်တာရှိလူတမလာဦးစီးရဲ့ပေါ်ဝင်ထိန်းသိမ်းနေရာသီလူကြောင့်လည်းဆိုင်ရာကော်မတီရဲ့အောက်ကနေတိုင်းစင်အဲ့ကော်မတီအစည်းအဝေးတွေလုပ်လို့ရှိတယ်။အဲ့လိုလုတ်တဲ့အစည်းအဝေးတိုင်းမှာစီရင်ဒီလာခြင်းမလာဆိုတော့ဒီကော်မတီမှဌာနဆောင်ရဲ့ဖွဲ့စည်းရေးနဲ့ပြောတဲ့ခါမျိုးမှာတကယ်ပိုကယ်တပတ်တမန်မလာဘူးဆိုတဲ့အမျိုးလေးလည်းရှိတယ်။အဲ့တော့ solution မရဘူးစေတနာလေးကိုတော့လေ
focus department ဆိုတဲ့အချက်ကြာကြတဲ့ဌာနမတက်ရောက်တဲ့အတွက်အလုပ်မဖြစ်တာကိုပြောတာပါ။တကယ်တော့လူမှုသိပ္ပံသမားဆိုတာနှမ်းနှစီနဲ့စီမဖြစ်နိုင်တဲ့သဘောမျိုးရှိပေမဲ့ညီမတွေအစွဲကြီးတဲ့အစင်လာကိုမင်းသားကျော်သူရဲ့နာရီကူညီမှုအသင်းကတဆစ်ချိုးကြောင်းနေပြတဲ့တာရကကောင်းရှိပါတယ်။ကျောက်ကိစ္စရီမှာအစိုးရကိုကြီးအားကုန်လို့မရတဲ့အခါကိုထုကိုထနီးနဲ့တကူတော်ဖြစ်ဖြစ်စူပေါင်းလို့ဖြစ်ဖြစ်ဆောင်ရွက်နိုင်တာမို့စေတနာဝန်ထမ်းလူမှုသိပ္ပံသမားဖြစ်လာနိုင်ပါတယ်။လူမှုညဉ့်ဉျေးမှုကိုတမန်လူတယောက်ကမတိုင်းတာနိုင်ပေမဲ့ရေဖို့ရေသောရေစိုးဓာတ်ပုံရိုက်နိုင်ရင်ချိန်ကတဆင့်ပေါက်ပွားတဲ့ယောဂါကိုသိပ္ပံပညာရှင်တွေလေ့လာဖို့အထောက်အကူဖြစ်စေပါတယ်။မိုးရီမှာကြုံရတဲ့ရေလွှမ်းမှုမှုမှာရေစီးနေပုံကိုဓာတ်ပုံရိုက်ရိုက်ဗီဒီယိုရိုက်ရိုက်ရေလွှမ်းမှုတဲ့ပမာဏကိုတိုင်တာနိုင်တယ်လို့ပညာရှင်တွေကပြောပါတယ်ရှင်။